မြတ်တယ်မြတ်တယ်ဟုတ်လားဘောတမြတ်သူရဲ့စက်ဆောင်နဲ့မွေးနေပေါ့နော်စက်ဆောင်နဲ့ပြီးပြီးတော့စက်ဆောင်နဲ့ထဲရောက်လာတာမနေ့ကဟုတ်လားစက်ဆောင်နဲ့ပြီးမွေးနေမင်္ဂလာကြောင်းပြီးပြီးတော့ကာနာကောင်းမှုသီလကောင်းမှုသေဟနာယဉ်ကျေးညိုကြတယ်ဆိုတဲ့ဓမ္မသဝနာပြုလုပ်ကောင်းနေများပြုလုပ်ကြတယ်ကုသိုလ်ကောင်းမှုဆိုတာမိမိတို့ရဲ့ဘဝကိုချမ်းသာစေတယ်လို့ကျောင်းကြီးရဲ့အတွက်ကြောင့်ကုသိုလ်ကောင်းမှုပြုကြတာပေါ့နော်တကယ်လည်းဘုရားသခင်ကအဲ့ဒီတိုင်ဟောပါတယ်စေတနာတို့ကုသိုလ်ကောင်းမှုကိုမကြောက်ကြနဲ့ကုသိုလ်ကောင်းမှုဆိုတာချမ်းသာဒုက္ခရဲ့နာမည်လို့ကြောင့်မှတိုက်ရိုက်ခေါ်တာမရှိဘူးလားရှိတယ်အဲ့ဒါသုတ္တကောင်းမှုဆိုတာလည်းအတိအကျကတော့မိမိရဲ့အတွင်းစိတ်ထဲမှာကောင်းမြတ်တဲ့သဘောလေးဖြစ်သွားတာအတိအကျပါပဲဟုတ်လားအဲ့ဒီကောင်းမြတ်တဲ့စိတ်ကလေးကိုအခြေခံပြီးတော့ကောင်းမြတ်တာကြီးလုပ်တယ်ကောင်းမြတ်တာကြီးကြိုးတယ်ကောင်းမြတ်တာကြီးတွေးတယ်အဲ့ဒါဆိုရင်ဒါသုတ္တကောင်းမှုပဲဟုတ်လားအင်းအဲ့ဒါလိုမိမိရဲ့ဘဝမှာသုတ္တကောင်းမှုလို့ဖြင့်ဆန္ဒဒုက္ခရရှိအောင်ကြာဖွေကြရလို့ဆိုတာတာဝန်ကြီးကိုတင်နေဟုတ်လားဒီနေရာမှာဒီလိုသာဝန်ဆိုတာကသတ္တိယမိဘပုံမှန်ပြုရမယ့်သာဝန်မိဘကသတ္တိပုံမှန်ပြုရမယ့်သာဝန်နဲ့သာဝန်မယားသာဝန်ဟုတ်လားဆရာသာဝန်တပါသာဝန်သာဝန်တွေအင်းအင်းရှိတာဒီတယောက်ကသဘာဝသူရဲ့ပုံမှန်ပြုရမယ့်သာဝန်ပေါ့အဲ့ဒီသာဝန်တွေလည်းပဲကြည့်ပြအောင်ဆန်းဆောင်ရမှာပါဟုတ်လားအဲ့ဒါပဲသာဝန်နဲ့အဲ့ဒီသာဝန်မကြည့်လို့ရှိရင်လည်းမြတ်စွာဘုရားကအော်ကောင်းရမြဲရတော့မကြောက်နိုင်ဘူးလို့ပြောတာလားရှိတယ်။ဒါဝန်မကြည်လို့ရှိရင်ကိုယ်နဲ့ပတ်သက်တဲ့လူတွေဒုက္ခပေးတာနဲ့အတူတူပဲဟုတ်လား။ဒီဘက်ကရောက်ဒါဝန်မကြည်ဘူးဆိုရင်သာသမီတွေဒုက္ခမရောက်ဘူးလား။ရောက်တာပေါ့ဒါကြောင့်ဒီတိုင်းဒီတိုင်းကကုတ္တံကိုပြောင်းဆန်းဆောင်ရမှာ။ဒါကြောင့်ဦးတို့အင်္ဂုတ္တပါဠိတော်ဒုက္ခနိဗ္ဗာန်မှာလောကမှာလူမိုက်ဆိုတာနည်းဦးရှိတယ်လေ။ဟိုတရားသာသာကတော့သတိဆက်ရည်များမယ်နဲ့ဆိုရင်နော်။လောကမှာလူမိုက်ဆိုတာမျိုးရှိနေတယ်။ပထမလူမိုက်ကကိုယ့်ပုံမှာကြာရောက်လာတဲ့ဇာဝံကိုပထမဆောင်နေသူတဲ့။အဲ့ဒါလူမိုက်ကြီးနဲ့ဟုတ်တာပေါ့။လူတယောက်ဇာဝံမကြည့်ရင်လူနဲ့ပတ်သက်တဲ့သူတွေဒုက္ခရောက်တယ်။သူကိုယ်တိုင်လည်းဇာဝံမကြည့်တဲ့အတွက်ကြောင့်ဘယ်လိုမှသူလည်းသိချမ်းသာမှုရှိနိုင်မှာမဟုတ်ဘူး။ဟုတ်လား။ကိုယ့်ပုံမှာကြာရောက်လာတဲ့ဇာဝံကိုပထမဆောင်နိုင်တဲ့သူအဲ့ဒါလူမိုက်ကြီး။နောက်ထပ်လူမိုက်ကြီးတဲ့။အဲ့ဒီလူမိုက်ကပါလဲဆိုတော့ကိုယ်အပေါ်မှာကြာရောက်မလာတဲ့တောင်းကိုဆန်းဆောင်နေသူတဲ့ဒါလေးကသိမှလားလည်းမကောင်းဘူးလားသိမှလားလည်းကောင်းမယ်နော်ကိုယ်ပေါ်မှာကြာရောက်မလာတဲ့တောင်းကိုဆန်းဆောင်နေကိုယ်အလုံးမဟုတ်ဘဲနဲ့ဝင်လုံးတဲ့သူပေါ့အဲ့လိုဆိုရင်လည်းလောကကြီးကိုရှုပ်ထွေးနေတယ်ဟုတ်လားဒါကြောင့်သူလည်းဒီမိုက်ကြီးနဲ့ထိရတာဟုတ်ရလားဒါကြောင့်လူမဆိုတာကိုနားနေရင်ပညာရှိဆိုတာကိုလည်းအကျဉ်းနားနေတော့ပြီနောက်ကိုတောင်ကိုတန်းဆောင်တဲ့သူကိုတောင်မဟုတ်တာကိုတန်းဆောင်တဲ့သူကလူပိုက်ကြီးကိုတောင်ကိုတန်းဆောင်တဲ့သူကပညာရှိပေါ့ကိုတောင်မဟုတ်တာကိုမတန်းဆောင်တဲ့သူကလည်းပညာရှိပေါ့ဟုတ်ရလားဒါကြောင့်ပညာရှိတဲ့ပုဂ္ဂိုလ်အမြော်ရင်ရှိတဲ့ပုဂ္ဂိုလ်ဆိုတာကိုတောင်ကိုကြည်ပြောင်းအောင်တန်းဆောင်ရမယ်ဟုတ်လားသားမေနော်ကိုတောင်ကိုကြည်ပြောင်းတန်းဆောင်ရမယ်ကိုကစေတန်းကြောင့်လားဆိုရင်စေတန်းကြောင့်လားတာဝန်ကြီးရှိမယ်တန်းဆောင်ရမယ်ကြည်ပြောင်းစေတန်းကြောင့်တာဝန်မကျေပြုံမင်းနဲ့စက္ကူကြောင့်တာဝန်ဆက်ပြီးတော့ကျေပြုံဖို့လိုပါမလားအလယ်ကိုလူငယ်တုန်းကလူငယ်တာဝန်မကျေခဲ့ရင်သူကြီးကြရင်သူကြီးတာဝန်ဘယ်လိုမှမကျေနိုင်တော့ဘူးအကုန်လုံးချုပ်ရင်းချက်တွေဇွဲကုန်ရောအစားလေးပုံနဲ့သူချုပ်ရင်းသွားတာဆိုဟုတ်လားစက်တင်လေးတင်ကိုပေါက်ခါသားကစပြီးတော့ထိတ်လိုက်နေဆိုရင်အဲနာတော့နေဆိုရင်အဲ့ဒီရင်ကြီးကြီးအဲ့ဒီနာကမပြောင်းဘူးဟုတ်ရလားလူတယောက်ကငယ်တုန်းကစပြီးတော့လူငယ်ရဲ့တာဝန်ตรงไหนรูปมันตีนตีได้จ้ะตะเต็นตะไคจ้ะอะไรโกวิบะนี่ก็ตุมาละเนรุตุมุเสียตมะนี่ก็ตินจาละเนรุกรณีมาช่วยเยอะตัวเลยส่วนที่กรณีอ่ะชี้ๆอันนี้ไม่ถูกล่ะคิดอ่ะพอถ้าอย่างพุทธาลองกูตีอ่ะมาถูกล่ะทีเนี่ยมาวันนี้ก็เน้นๆตีๆเน้นๆเจอมั้ยสักครั้งนึงตาส่วนตัวตะโบปอกไปงานนี้ตัวเราคิดไปถูกล่ะเออตาก็พุทธาลองมาตัวเนี่ยผมมาปูทายให้ตาวันนี้เลยพอผมมาเจอนี่ล่ะถูกล่ะသတိရမိဘပုံမှာသဝံကြည့်ရမယ်မိဘကသတိပုံမှာသဝံကြည့်ရမယ်အဲ့ဒါတွေကသူတော်ဘပုံမှာကိုယ်ကထားရတဲ့ဓာတ်ပေါ့နောက်ထပ်လေးနဲ့တာဝန်ရှိသေးတယ်အဲ့ဒီတာဝန်ကဘာလဲဆိုတော့ကိုယ့်ကိုယ်ကိုလုပ်ပြရမယ်ဓာတ်ဟုတ်လားတကယ်လို့ကိုယ့်ကိုယ်ကိုချမ်းသာတဲ့ချမ်းသာအောင်လုပ်ပြရမယ်ဓာတ်ဒီထဲမှာရှိတယ်ကိုယ့်ကိုယ်ကို ကျင်းရဲ့ဝေးတဲ့ဝေးအောင်လုပ်ပြီးရမယ်တောင်းဒီတိုင်းမှရှိတယ်။နောက်အဲ့ဒီတောင်းကြတော့တောင်းအောင်လုပ်တော့မှတချို့ကမစင်သားမိဘူး။ဟုတ်ရဲ့လား။ပုဂ္ဂိုလ်ကိုချမ်းသာတယ်ချမ်းသာအောင်ကိုမမတို့ရင်ဒီလိုကလုပ်ပြီးမှလုပ်ရမယ်။ဟင်ဒီမှာကြီးဒီလိုလုပ်ပြီးမယ်။ဒီလိုမှလုပ်မပြီးဘူး။ဟုတ်လားပုဂ္ဂိုလ်ကိုချင်းရဲ့ဝေးတဲ့ဝေးအောင်ကိုယ့်ကိုယ်ပဲကြိုးစားရမယ်။ဒါကြောင့်သူရဲ့လို့ဖြစ်နိုင်ရင်သူရဲ့အပေါ်မှာကိုထမ်းဆောင်ရမယ်တာဝန်ကြီးရှိတယ်လို့ကိုယ်ပေါ်မှာကိုပြန်ထမ်းဆောင်ရမယ်တာဝန်ကြီးရှိတယ်အဲ့ဒါကပို့ပြီးတော့တောင်မှအရေးကြီးသေးတယ်ဟုတ်လားပို့ဖို့ကတော့အကောင်းဆုံးဖြစ်အောင်လုပ်မယ်ဆိုလို့ရှိရင်သူများကိုလည်းကောင်းအောင်လုပ်ပြီးသားဖြစ်တယ်ပို့ပြီးတော့အရေးကြီးတယ်ဆိုတာအဲ့ဒါကိုကြည့်ပြီးတော့ပြောတာဟုတ်လားပို့ဖို့ကိုချမ်းသာတယ်ချမ်းသာအောင်ဆင်းရဲဝေးတဲ့ဝေးအောင်လုပ်ပေးရမယ်တောင်ကိုကြည့်ရမယ်ပို့ဖို့ကိုကောင်းတဲ့ကောင်းအောင်နေမယ်ဆိုရင်ပဝိဉ္ဇဉ်ကိုတော့ကောင်းအောင်လုပ်ပြရမယ်ဟုတ်လားရောက်တာပို့ပို့ဦးချက်တော့မျက်တော်မရဟောတာတူပြီးပြီဆရာလည်းမရောခြေလုံးကဖြစ်ခဲ့ဘူးလားပေါ့လေ။ဟိုအတောင်ထောက်တယ်လို့မြင်နေဝလုံးတိုင်ပြန်ချောင်းကိုဆရာကဖြတ်။တပည့်ကတခါဖြတ်ပြီးတော့အဲဒီဝလုံးချောင်းတက်ပြီးလားဆရာဟိုပဖုံးပေါ်ကိုတက်ပြီးတော့ဂျောင်းပြစ်ကြ။ဂျောင်းပါပညာရှင်ဆရာတပည့်ကိုနော်။အဲ့တော့မြတ်စွာဘုရားပြန်ပြောပြတာခြေလုံးကဖြစ်ခဲ့ဘူးလေ။အဲ့ဒီလိုကြားတာကြီးကြတော့ဆရာကတပည့်ကိုတူတူလေးပြောတယ်။ဟုတ်ကဲ့ဒီတက်ပြီးတော့ဝိုင်းဝိုင်းနေတာကြည့်နေတာငွေကြေးပေးပြီးတော့ဟုတ်လား။အဲ့တော့တကယ်ကအဲဆရာကပြောနေတယ်ဆိုတော့အဲ့တော့ဒီမင်းကလည်းငါ့ကိုစောင့်ရှောက်ပါငါ့ကိုကြည့်ပါငါ့ကိုမြဲပါငါကလည်းမင်းကိုစောင့်ရှောက်ပါမင်းကိုကြည့်ပါမင်းကိုမြဲပါအဲ့တော့မင်းနဲ့ငါတယောက်ကိုတယောက်စောင့်ရှောက်ပြီးတော့ဒီပြဘုန်းကြီးကိုအောင်မြင်စွာပြသကြမယ်အခက်ကြီးငွေကိုလည်းလေလေကိုကြည့်ကြည့်ကြလိမ့်မယ်လို့ဆရာကတပည့်ကိုပြောနေတယ်ပြောတော့တပည့်ကဆရာနာကိုသမခါဆရာကျွန်တော်ဆရာနာကိုသဘောမကျဘူးဆရာကလည်းဆရာကိုဆရာသာဆောင်လျှောက်ပါကျွန်တော်ကလည်းကျွန်တော်ကိုကျွန်တော်ဆောင်လျှောက်ပါအဲ့ဒါဆိုဆရာနဲ့ကျွန်တော်ကပို့ဖို့ကိုဆောင်လျှောက်ကြနေနေပို့ဖို့ကလည်းအကောင်းဆုံးဖြစ်အောင်လုပ်ကြနေနေဒီပြဝေးကြီးကိုအောင်မြင်စွာကြားနိုင်ကြတယ်ခက်ချင်းကိုလည်းရမ်းကြမင်းတို့ဒီလိုမျိုးပြန်ပြောနေတယ်အဲ့ဒီမှာရတော့ဘယ်ရောရမ်းတော်တယ်ကိုစဉ်းစားတယ်အဲ့ဒီဆရာနဲ့အဲ့ဒီတည်းပြောတဲ့စကားမှာတပည့်ရဲ့စကားမှာသဘာဝကျတယ်ရတော့ဆရာကဟုတ်လားနော်လူတိုင်းလူတိုင်းဟာပုဂ္ဂိုလ်ကိုစောင့်ရှောက်နေပုဂ္ဂိုလ်ကိုကောင်းအောင်နေမယ်ဆိုလို့ရှိရင်တော့ဒီပါပြောနေတာတူလေးလေဘာမှပြောနေရမလို့တော့ဟုတ်ရလားအဲပုဂ္ဂိုလ်ကိုကောင်းအောင်နေတဲ့လူတွေကတော့ဒီဒုက္ခရောက်တာဗျာဟုတ်လားပုဂ္ဂိုလ်ကိုကောင်းအောင်နေတဲ့လူဟာပထမဆုံးသူ့ကိုယ်သူဒုက္ခပေးတာပဲဒုတိယဆုံးသူနဲ့ဒီဆက်ရဒီသားချင်းသိပြောအတိုင်းဝိုင်းရက်ကွက်အဲ့ဒါဒီဒုက္ခမပေးဘူးလားဒုက္ခပေးတာပေါ့အဲ့တော့ဒုက္ခမှာဒီလိုတို့ဉာဏ်ရှိပါတယ်ဆင်းရဲဒုက္ခဒိဋ္ဌိအနေနဲ့မှန်မြပါလွန်ပိုက်လို့ကြောင့်ဖြစ်တာတဲ့ယေသောဘုရားဟောတာ။သင်္ခါရရှိသူတော်ကောင်းတို့ကြောင့်ဒိဋ္ဌိဒုက္ခတွေဆိုတာဖြစ်ရုံတုံးတာမရှိဘူး။ဟုတ်လား။ဒါကြောင့်လွန်ပိုက်တဲ့ရောက်ဒီသုက္ကုတုကောင်းအောင်မနေနိုင်လိုက်တာနဲ့သုက္ကုတုနဲ့ဆင်းရဲအောင်လုပ်တယ်။သုပ္ပဝိဉ္ဇဉ်ကိုလည်းဆင်းရဲပူလာအောင်လုပ်တယ်။အဲလွန်ကောင်းတဲ့ရောက်ကောင်းလို့ရှိရင်သုက္ကုတုလည်းကောင်းအောင်လုပ်တယ်။သူနဲ့ပတ်သက်တဲ့ပုံဝင်ခြင်းကိုလည်းသူ့ကိုအကြောင်းပြုပြီးတော့ကောင်းသွားစေတယ်ဟုတ်လားဒါကြောင့်လောကမှာအခြေအနေဆုံးကတူဦးချင်းတောက်ခေရောက်ချင်းဒီမှာကောင်းကောင်းမောင်မောင်နေတတ်ဆိုင်တဲ့ကြိုးတတ်ဆိုတဲ့တွေ့တဲ့ခေါ်တတ်ဖို့အပြည့်အင်းချင်းချင်းတာကအဲ့လိုမျိုးနေတတ်ဖို့မလိုဘူးလားလိုရင်ဒါကြောင့်ဦးချင်းတို့ဘယ်ကနေစက်တော်ဒီနေရာတွေကတာဝန်ဆိုတာသူများပုံမှန်ပြုရမယ့်တာဝန်တွေရှိတယ်လို့ကိုယ့်ပုံမှန်ကိုပြုရမယ့်တာဝန်တွေလည်းရှိတယ်ဆိုတာကိုပြောပြတာဟုတ်ရလားအင်းအဲ့ဒါကလူမိုင်းနေမျိုးပေါ့နော်အဲ့ဒီတော့ဒီကနေ့ဒါကလေးကိုမြင်တော့ဦးစင်းကဒါကိုပြောချင်သေးတယ်အမှတ်ရတော့တာဒါပြောမလို့ဒီကူကမရှိဘူးဟုတ်လားဒါပေမဲ့ဒီရေလေးမှဒီလိုအမြင်လေးတွေကိုရှိနေတယ်လို့ဒါလေးကိုပြောပြတာနော်အဲ့ဒါဒီမှာဒီကြီးတွေကရှိနေသေးတာဆိုတော့ဒီကြီးတွေအတွက်ပြောဦးမယ်ဟုတ်လားတရားတကယ်တော့ဒါကြီးဘယ်တော့ပေါ်မှာလို့သိကူတာနော်အဲ့တော့ဒီကြီးတွေအတွက်ကလေးတွေလည်းကိုယ်ကတော့ပတ်သားထားရင်တော့ကောင်းပါလေ။စိတ်တရားတွေဟောအောင်မယ်။အဲ့ဒါပါလဲဆိုတော့ဗုဒ္ဓဘာသာတော်မှာအမြင့်မြတ်ဆုံးတရားအကြီးကျယ်ဆုံးတရားပေါ့။နော်။ဟောအချင်းတို့လေးအစင်းပါ။ဒီကလေးတွေအများကြီးသုံးပြီးတော့မပြောအောင်ပေါ့။ဟုတ်လား။ဆိုတော့တရားရင်များလား။အများလားဖြင့်ကျိုးလိုက်တဲ့တရားကအစ်တားလားရှိဖို့ကကိုယ်အရေးကြီးလို့လား။ဒီကြီးနေ။နော်။အဲ့ဒီမျိုးဆိုပြဟောတာရှိရဲ့လေ။ယောဇဂါတံသတံပါတိအနတ္တဘဒသင်္ကိတာဒီကံတမောဝရံခေယံရတ္တုဝါဥပ္ပံသမတိတဲ့ဟုတ်လားသစ္စာနာမရှိတဲ့စကားတွေဓာတ်ဆောင်ရှိပြီးတော့ပြောနေတော့လည်းမပြတ်ပါဘူးတဲ့ကြားလိုက်နိုင်ရင်နှလုံးသိမ်းသွားလို့ငြင်းငြင်းပြီးတဲ့စကားမျိုးဆိုရင်တော့ တခုံးနဲ့ဖြစ်နေတာကိုမျက်တည်လို့မျက်တော်ပြန်မဟုတ်ဘူးလားအဲ့ဒါစကားကြီးညာဖို့အကြည့်ကြည့်လားအစ်တားကရှိလို့ဒီကိလားမျက်တားကရှိလို့ဒီကိလားအဲ့ဒါဦးဇင်းတို့ဒီကိလေးတွေအချိန်ကြာပြီးတော့ကြောက်အောင်လေဟောကုသကတော့ပရိယဝင်နေကိုအကြောင်းပြုပြီးတော့ပြုတာပေါ့ဘာလို့လဲအကြောင်းပြုလို့ဖြစ်နေတာကိုကုသပြုပြသွားတယ်ဆိုရင်ကောင်းတာပဲဟုတ်လားအဲ့အဲ့ဒါဦးဇင်းတို့ဘာပြောနေလဲဆိုတော့ဟောရသောပြန်နေတာကဘုရားမင်းကြီးကရသောပြန်ကိုမင်းနဲ့သာမင်းနဲ့ဆိုတော့ကျင့်ကြရတဲ့ဟိုအခုလဲအကျိုးရှိမဲ့နောင်တက်ကတော့ဘဝမှာလည်းအကျိုးရှိမဲ့အခုရောနောင်ရောပေါက်သွားနေမဲ့အကျိုးတရားနှစ်မျိုးတော့အခုလဲအကျိုးရှိရမယ်နောင်မှာလည်းအကျိုးရှိရမယ်အဲ့တော့အခုရောနောင်ရောအကျိုးရှိနေမဲ့ဒီခုဒီတော့တရားရှိပါသလားလို့မေးတာအကျိုးတရားကတော့နှစ်ခုဘဝမှာကတစ်ခုလဲအဲ့ဒါလည်းတစ်ခုလဲတရားရှိပါသလားလို့မေးတော့မျက်စောင်တရားရှိတယ်တဲ့အခုလဲအကျိုးရှိဖို့နောင်လဲအကျိုးရှိဖို့ဆိုတဲ့အကျိုးတရားနှစ်ပါးကိုပြီးနေတဲ့တစ်ခုဒီတော့တရားဆိုတာအပ္ပမာဒပဲတဲ့ဟုတ်လားအပ္ပမာဒဆိုတဲ့တစ်ခုဒီတော့တရားဟာအခုလဲအကျိုးရှိမယ်နောင်လဲအကျိုးရှိမယ်တဲ့မျက်စောင်တရားဟောတာဟောအပ္ပမာဒဆိုတဲ့အတိတ်ကိုပြီးတော့ဦးဇင်းကရှင်းပြပါတယ်အဲ့ဒီမှာတကယ်တည်းနဲ့ဆောင်ပြန်တာပါပြောလဲဆိုတော့အခါကြီးတဲ့ဟိုကုန်းတော်ပါရရဲ့ခြေရာထဲမှာသင်္ခေရဟာအစီလုံးပါတဲ့ဘယ်ကုန်းတော်ပါရရဲ့ခြေရာမဆိုသင်္ခေရလေးကိုထည့်လိုက်ရင်အကျိုးဝင်သွားတာဒီပဲဟုတ်လားဒီထဲကိုဝင်သွားတာဒီပဲဟုတ်လားအဲ့ဒါလိုပဲတရားကတရားထဲမှာအပမာဒတရားဟာအကြီးကျယ်ဆုံးအကြီးကျယ်ဆုံးမှာဘယ်တရားလဲဘယ်တရားလဲဖြစ်ဖြစ်အပမာဒလေးထည့်လိုက်လို့ရှိရင်အကျိုးဝင်သွားတာဒီပဲဆိုတဲ့အိပ်ပဲဟုတ်လားဟုတ်ရဲ့လားအဲ့တော့အပမာဒဆိုတဲ့တခုဒီတော့တရားဟာအခုလည်းပဲအကျိုးရှိဖို့နောင်လည်းပဲအကျိုးရှိဖို့အတွက်တခုဒီတော့တရားဖြစ်တယ်။အဲ့တော့ဉာဏ်ရှိကြတဲ့ဓမ္မရုပ်ကြီးတို့တွေကအနေနဲ့အခုလည်းပဲအကျိုးရှိဖို့ဆိုအပ်တယ်။ဟုတ်လား။အခုသာအကျိုးရှိပြီးတော့နောင်အကျိုးရှိဖို့ဆိုရင်လည်းမပြည့်စုံသေးဘူး။ဟုတ်လား။နောင်တော့အကျိုးရှိမဲ့အခုအကျိုးမဲ့နေတယ်ဆိုရင်လည်းဒါမှပြည့်စုံသေးဘူး။ဟုတ်လား။အခုရောနောင်ရောအကျိုးရှိမှပြည့်စုံတာပါလား။ဟုတ်လား။အဲ့ဒါကိုကိုကိုခုလည်းအကျိုးရှိအောင်လုပ်ရမယ်။နောင်လည်းအကျိုးရှိအောင်လုပ်ရမယ်။အဲ့လိုအကျိုးရှိနေတယ်ဆိုလို့ရှိရင်အပမာဒတရားကြီးဒါအကျိုးရှိနေတဲ့တရားလေး။အဲ့တော့အပမာဒတရားဆိုတာဘာလဲ။အပမာဒကိုအသေးစိတ်မျိုးလောက်ပြောမယ်။ဟုတ်လား။ဒါနာကောင်းမှုဒီကကောင်းမှုသမာဓိပညာကုသိုလ်ကောင်းမှုတွေလို့အတိတ်မဲ့ရောပရိတရားနဲ့ကြိုးစားအထုတ်တာအဲ့ဒါအပမာဒ။ကုသိုလ်ကိုမသိတာနော်။ကုသိုလ်ကိုမသိတာဒီအပမာဒ။အပမာဒရဲ့ပြင်ကောင်ကတတိပါနော်အမှန်ရမသိရဟောကျဘိုးရှိတဲ့မြင့်မြတ်တဲ့အလုပ်တွေကိုလုပ်ပိုင်ခြင်းရှိမှုဒီလူဘဝကြီးကိုမြင့်မြတ်တယ်လို့မြတ်စွာဘုရားကပြောတာဟုတ်လားအဲ့တော့မြင့်မြတ်ပါတယ်ဆိုတဲ့လူဘဝကြီးနဲ့ထိုက်တန်တဲ့အလုပ်ဆိုတာတကယ်တမ်းကတော့မြင့်မြတ်တဲ့အလုပ်မှာလူဘဝနဲ့ထိုက်တန်တဲ့အလုပ်ကိုပြောလို့ရပါဟုတ်ရဲ့လားလူဘဝဆိုတာကိုမြင့်မြတ်တယ်လို့ဘာလို့ပြောလဲကောင်းမြတ်တာကြီးကိုလုပ်ပိုင်ခြင်းရှိလို့လူဘဝကြီးကိုမြင့်မြတ်တယ်လို့ပြောတာဟုတ်လားအဲ့တော့မြင့်မြတ်တာကိုလုပ်နေမှာဘုရားနဲ့ထိုက်တန်တဲ့အလုပ်ကိုပြောလို့ရတာဟုတ်ရဲ့နော်အဲ့တော့ဘုရားနားလည်နေဘုရားကြီးကမြင့်မြတ်တယ်မြင့်မြတ်တာတွေကိုလုပ်ရင်းနဲ့အချိန်ကိုမှတကယ်တမ်းမြင့်မြတ်တာကိုနားလည်ပြီးတော့ကုသိုလ်ကောင်းမှုကိုမပေးဘူးဆိုရင်အဲ့ဒါပါလို့တတိယအပ္ပမာဒတရားအပ္ပမာဒရဲ့အိပ်ရဲ့မျိုးနော်နောက်ထပ်အပ္ပမာဒတရားကဒီခန္ဓာကိုယ်မှာဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းတော့ရုပ်သဘာဝနဲ့သဘာဝတွေရှိတယ်နော်အဲ့ဒီယုတ်သဘာဝနဲ့သဘာဝမျိုးတတိယအနေနဲ့သိသိနေတာအဲ့ဒါအပ္ပမာဒ။ဟုတ်လား။ပရိသတ်များအောင်ပြောရမယ်ဆိုတော့ခန္ဓာကိုယ်မှာခုပါလေးဖြစ်နေလို့ဆိုကျန်တဲ့ဒီတော့နဲ့ဖြစ်နေတာရှိနေ။အဲ့ဒါသိနေသိလို့မရဘူးလား။ကျန်တယ်ခုအဲ့ဒါအဲ့ဒီအခုဖြစ်တဲ့သဘောလေးကအခုဒီနားရောက်လာမှဖြစ်လာတယ်ဆိုတော့ခုနားရောက်မှရှိလား။အရှင်။ဒီအခုနားထဲမှာခုဦးရဲ့အတန်ကထွက်နေတော့အတန်ကြားတယ်ဆိုတဲ့သဘောဖြစ်နေတယ်မလား။ဖြစ်နေတယ်ဒါကလည်းအတန်ရက်တော်လာတယ်သူလည်းရက်သွားတယ်ဒီရက်အတန်ဖြစ်တယ်သူနားလည်းရှိနေတော့အတန်ကြားတယ်နောက်တော့ဖြစ်နေတာမရှိဘူးလားရှိတယ်ဘုရားကဒီလိုပြောလိုက်တဲ့အခါကျတော့သူ့စိတ်ထဲမှာသူစဉ်းစားနေတာရှိတယ်အဲ့ဒီစဉ်းစားနေတဲ့စိတ်ဖြစ်နေတာမရှိဘူးလားရှိတယ်အဲ့ဒီစိတ်ဒီမှာတော့နန္ဒဘာဝနဲ့ပေါ့နော်ခုနကကြည့်တာလည်းမှသူရဲ့သဘောလေးကိုပါမယ်သူ့ဘုတ်အေးတဲ့သဘောပါမယ်သူ့ဘုတ်ဘာမှခံစားရတာပြုတ်ပြုတ်ခံစားရတာသူ့ဘုတ်လေးလေးစုံနေတာမျိုးမျိုးပေါ့နော်ညပိုင်းဆိုင်ရာသဘာဝတွေရှိတယ်ဟုတ်လားဒီပိုင်းဆိုင်ရာကတော့အာရုံကိုတည်ရင်ခံစားရင်ကောင်းရင်ဆိုးရင်အမျိုးမျိုးခံစားရပါတော့เนาะဒါကလေးတွေနဲ့တိုင်ရင်ကြောက်ကြတာဟုတ်လားအဲ့ဒါလိုပဲကိုယ်ခန္ဓာကိုယ်မှာဖြစ်ပေါ်နေတဲ့ဒုက္ခဘာဝနာမ်ဘာဝရုပ်တ္တနာတ္တိအမျိုးမျိုးပုံစံဆိုးနေအောင်ခုပြီးခုပေါ်နေဖြစ်နေတယ်ပေါ့ ဖြစ်နေတယ်ဆိုတာကဖြစ်တဲ့အကြောင်းကြီးလို့ဖြစ်တာပေါ့အခုအတန်ရှိတယ်နားရှိတယ်အကြောင်းဆိုတော့ကြာပြီလေးဖြစ်တယ်ဟုတ်လားအဲ့ဒီမှာဆက်ပြီးတော့ကြွေးနေတယ်ဒါဖြစ်တဲ့အကြောင်းလေးကိုဝင်ဆက်ဝင်ဆက်ဆက်ဖြစ်သွားတာနော်ဘုရားဟုတ်လားအဲအဲ့ဒါဆိုရင်ကြားတာလေးရှိမယ်၊မြင်တာလေးရှိမယ်၊နားတာလေးရှိမယ်၊စားတာလေးရှိမယ်၊ကြည့်တာလေးရှိမယ်၊တွေးတာလေးရှိမယ်။အကျဉ်းများကျတော့ဒီ၆ခုပါ။အဲ့ဒီဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းဆိုရုပ်တဘာဝနာမ်တဘာဝတွေကိုဖြစ်နေတဲ့အတိုင်းအမှန်တိုင်းသိသိသိသိနေအဲ့ဒါအပ္ပမာဟာသတိသိရမယ်။အမှန်တိုင်းသိရမှာကိုယ်သဘောထားတဲ့ကဘာမှဖြစ်ပြီးတော့မတွေးရဘူး။အရှိကိုအရှိတိုင်းလိုက်လိုက်ပြီးတော့သိရမှာ။အဲ့ဒါဒီနေနေတရားအထုတ်ခြင်းပဲ။ဟုတ်ရဲ့လား။အဲ့ဒါဒီနေနေတရားအထုတ်ခြင်းအဲ့ဒါအပ္ပမာဒ။အဲ့ဒါအပ္ပမာဒနှစ်မျိုးပြောရရင်နော်ကုသိုလ်ကောင်းမှုကိုမသိတာခန္ဓာရဲ့ဖြစ်ပေါ်နေတဲ့သဘာဝတွေကိုမသိတာအဲ့ဒါပါလေအပ္ပမာဒ။အဲ့ဒီအပ္ပမာဒဖြစ်အောင်လုပ်နိုင်လို့ရှိတယ်။အခုလည်းအကျိုးရှိမယ်။နောက်လည်းအကျိုးရှိမယ်တဲ့တော်ဘုရားကဟုတ်လား။အဲ့ဒါအပ္ပမာဒရဲ့တန်ဖိုးကဘယ်လောက်တန်တယ်လို့တော့ပြောလို့မရဘူး။ဟုတ်လား။ဘုရားကိုအမ်းသာနေတဲ့တရားလို့ပြောရပါသေးအပ္ပမာဒတရားလက်တော်ဘုရားကဒီအပ္ပမာဒဆိုတဲ့တရားနဲ့ပတ်သက်ပြီးတော့ဟောတာလည်းရှိတယ်။ပါဠိတော်ကိုရုပ်ပြဖို့ပဲ။ဟိုဒီကမ္ဘာလောကကြီးကိုအလင်းတက်ရနေတဲ့သာသနာ့ရှင်ရာရှင်တွေကသတ်မှတ်ကြတယ်။ဘာဖြစ်လို့လဲဆိုတော့ဒီရောဒသံဃာကဟောသာသနာ့တော့ကဆိုတဲ့အင်းကိုဒီကသာကိုဟောလို့အသိဉာဏ်ရပြီးတော့ဒီမှာတော့ကမင်းနဲ့လို့ဖြစ်လာပြီးတော့ကိုယ်တိုင်ဘုရားနာသာနာပြုနေဆိုပြီးတော့ဘုရားသာနာကျင့်ပွားအောင်လုပ်ခြင်းနဲ့မင်းတော်အကြောင်းကြားလို့ရပါလား။အဲအဲ့ဒီလိုရင်းကျေးသွားတာဒီကသာလေးကိုကြားရလို့ရင်းကျေးသွားတာ။ဟုတ်လား။ဒါကြောင့်ကဘာကြီးကိုအနေနဲ့ရနေတဲ့ကသာလေး။နောက်ပြီးတော့မြန်မာနိုင်ငံကိုအနေနဲ့ရနေတဲ့ကသာလေး။ဘာဖြစ်လို့လဲဆိုတော့ဟောရှင်အရဟံကသာသမင်းကြီးကိုဒီကသာလေးကိုပဲခေါ်လာ။ဟုတ်လား။ဒါကြောင့်မို့လို့ရှင်အရဟံကခြေရဝါဒဘုရားသာနာကိုတက်မှတ်ပြီးတော့မြန်မာနိုင်ငံတော့ကျောင်းဝင်ဘုရားသာသနာကိုကျင့်ပွားအောင်ကြိုးစားခဲ့တာပေါ့ဟုတ်ရဲ့လားအဲဒါမြန်မာနိုင်ငံကိုအနေနဲ့ရနေတဲ့ကာသာလေးကိုအဲဒီကာသာလေးကိုကြည့်ကြမယ်အဲဒီကာသာလေးကတော်တော်ကောင်းတယ်သိလားအပ္ပမရောအမတ္တပဒသမာဓိနည်းနည်းတော့ကတည်းကအပ္ပမထာနမိယတိဒီပပ္ပထာနိသမတာအတိအမြဲကိုနှစ်မျိုးလောက်သူကရှင်းပြတယ်အပ္ပမရရဲ့တန်ဖိုးကိုပိုးပေါ်နိုင်ဖို့မိမိရဲ့သမာဓိရဲ့အဖြစ်အနာသာနဲ့ရှင်းပြီးတော့ပြောတာနော်ဒီကနေ့ကနော်အပ္ပမာဒအမိရင်းရဲ့တန်ဖိုးကိုပေါ်နေခြင်းကိုမိမိရဲ့အဖြစ်အနာတည်းရှင်းပြကြတာဟုတ်လားဘာပြောမလဲဆိုတော့အပ္ပမာဒောသတိတရားဒီမင်းမင်းရဲ့မပေါ်မဆန်းသောသတိတရားဒီအပ္ပတံပဒမတိယာနိဗ္ဗာန်အကြောင်းကြီးနော်သမာဒောမိမိရဲ့ပေါ်ပေါ်ဆန်းဆန်းနေရဆိုရင်သမာဒတရားဒီမေတ္တုနောတရားအပ္ပံပြည့်ခြင်းအကြောင်းကြီးပဲဒါပထမတည်းပဲဟုတ်လားတတိယအပ္ပမာဒတရားကတော့မတရားနေနိုင်တဲ့အကြောင်းပဲ။ဒိဋ္ဌိယင်းကတော့သိခြင်းရဲ့အကြောင်း၆မျက်မှတ်ခြင်းမူလား။ဆက်ခြင်းနဲ့နော်အပ္ပမာဒကဘယ်နဲ့ကြောင့်မတရားနေနိုင်တဲ့အကြောင်းဖြစ်ရလဲဆိုတော့အပ္ပမာဒတရားနဲ့မတိမတိယမပေါ်မဆန့်နေတဲ့ဒီပုဂ္ဂိုလ်ကကုသိုလ်ကောင်းမှုတွေအများကြီးစုမိလာပြီးတော့အဲ့ဒီကုသိုလ်ကောင်းမှုတွေပါပြီးပြီးရက်လာပြီးတော့ဒီမှာဘုံမျက်မှောက်မပြတ်နိုင်ဘူးလား။ပြတ်နိုင်နေတယ်ဟုတ်လား။ဒီတော့အပ္ပမာဒတရားအခြေခံပြီးတော့ဒီခန္ဓာရဲ့သဘောတဘာဝကသစ္စာပြတိအောင်ကြိုးစားနေတယ်ဆိုရင်ဒီပုဂ္ဂိုလ်ဟာဒုက္ခသစ္စာသတ်ရှိတဲ့သစ္စာလေးပါးကိုထိုးထွင်းသိမြင်တဲ့အချိန်မှာရောက်နေမှာ။ရောက်နေ။ရောက်နေခြင်းနိဗ္ဗာန်ကိုရတာပါပဲ။ဟုတ်လား။ဒါကြောင့်အပ္ပမာဒံဒီကုသိုလ်ကောင်းမှုတွေကနေဖြစ်ခြင်း၊ဉာဏ်ပညာတွေကနေဖြစ်ခြင်းနိဗ္ဗာန်ကိုရတယ်လေ။ဟုတ်လား။နိဗ္ဗာန်ရပြီဆိုရင်အလုံးစုံသုံးပါးဒီမဉ္ဇဉ်ပုံညာလုံးနဲ့နိဗ္ဗာန်ကိုပထမအချက်မျက်မှောက်ပြုနိုင်နေတယ်ဆိုရင်ကိုယ်ကခန္ဓာဘဝမြည်ပြီးရင်နောက်ထပ်သေးတရားအကြောင်းမရှိတော့ဘူး။ဟုတ်လားဒါတပည့်ရတ္ထပုရိရောက်အောင်လုပ်နိုင်တယ်ဆိုတော့ဒီဘဝသေးပြီးတော့သေးတယ်အကြောင်းမရှိတော့ဒါကြောင့်အနေပရိယောရင်းဒီမတရားနေပါဒီအကြောင်းပြောတာဒါအနှစ်ချုပ်ပြောတာတော့ပြင်ဟုတ်လားဒီမင်းမင်းရောပုံပေါ်ဆက်လာနေတယ်ဆိုတာကတော့အာသာသေးခြင်းရဲ့အကြောင်းအဲ့ဒါဒီနည်းနည်းရှင်းပြအောင်ဟုတ်တာပေါ့ဒီဒီပုဂ္ဂိုလ်ကဘဝရဲ့တန်ဖိုးပါဏာတာမရဲ့တန်ဖိုးကိုနားခဲတော့သဘောကံလေးလုပ်တင်သောတာလေးနဲ့လိုရင်းနေဟုတ်လားအဲ့ဒါဒီဒီကနေကြာနေဒီကနေအဲ့ဒါကြီးတော့တောင်တရားနေနဲ့လူတရားမှာဟုတ်လားအဲ့တော့မိမိရဲ့ပုံမှန်ထားတဲ့ဒီတဲ့ပုဂ္ဂိုလ်ကအကုသိုလ်တရားနေနဲ့ဖြစ်တဲ့ခန္ဓာလေးကိုရောက်ပြီးတော့သူတို့ဘဝမတရားနေဘူးလားတရားနေခန္ဓာရဲ့သဘောဝါကိုမသိတဲ့အတွက်ကြောင့်စိတ်တန်ဒီဘဝကိုမသိတဲ့အတွက်ကြောင့်မိမိရဲ့ပုဂ္ဂိုလ်ကဉာဏ်တော်ချင်းဘလို့ဌာနများကြတာများတယ်ဘလို့ဌာနတွေဖြစ်ကြတာများတယ်ဘလို့ဌာနဆိုတာဘဝကိုတစ်ဖန်ဖြစ်တည်နေတဲ့အကြောင်းပေါ်လာအကနာရောကဆိုတာကိုယ်တော်ကိုယ်ကြီးကဘဝတက်ကိုဖြစ်စီနေလို့မပြောဘူးလားပြောတယ်ဒါကြောင့်ဝိဇ္ဇာကလေးပြီးရမယ်နော်နေနေ တဏှာဖြစ်နေဒုသန္တရဖြစ်နေဟုတ်တယ်ဗောဘိရောဘောသန္တနေပြည်မြအာရုံနဲ့ပတ်သက်ပြီးတော့ဒုချင်းနေတာဖြစ်နေဘူးလားဖြစ်နေတယ်ဘဝကိုဒုချင်းတဲ့သဘောပါတယ်ခါလေးတွေ့ဖြစ်မှာနော်အဲ့ဒါဆိုရင်ဘဝတွေကဆက်ဆက်နေရပြီဘူးလားရမယ်ကြာတိုင်းကြာတိုင်းတော့ဘဝကဒီတည်ခြင်းဖြစ်တာလည်းဆုံးမတိုင်ရပြီဘူးလားဆုံးတယ်ရတယ်အဲ့တော့နေနေရင်သဏ္ဍာန်လောဘဖြစ်နေသဏ္ဍာန်လောဘဖြစ်ရင်ဘဝဖြစ်နေဘဝဖြစ်ရင်ပြရတယ်နေနေရင်သဏ္ဍာန်လောဘဖြစ်နေသဏ္ဍာန်လောဘဖြစ်ရင်ဘဝဖြစ်နေဘဝဖြစ်ရင်ပြရတယ်ဒါလည်းနေမယ်နော်ဟုတ်ရလားသူတို့တွေကဟိုတေးရမှာလို့တေးမလို့ကြောက်တယ်ဘဝကိုကြံလို့ကြောက်အောင်မှာမသိဘူးဟုတ်လားဒီကရကတေးတယ်ဆိုတာဘဝရှိသူတေးရတာဟုတ်လားဘဝရှိနေတဲ့တေးခြင်းကလွတ်တဲ့သူရှိပါမလားဟုတ်ဘူးအဲ့ဒါဘဝဆိုတာတေးခြင်းရဲ့အကြောင်းကိုပြောလို့မရဘူးလားကြရပေါ့အဲ့ဒါမြတ်စွာဘုရားကဓာဝီကြီးပြီးတော့ပြောတာလေမိနေရင်တဏှာလောဘမှနေဖြစ်တဲ့ဘဝတွေရပြီတော့ခဏခဏသိရလိမ့်မယ်အဲ့ဒါကြောင့်သိခြင်းဒီအာနန္ဒီရဲ့အကြောင်းအဲ့တော့အပ္ပမာဒဆိုတဲ့မသိခြင်းနဲ့ပမာဒဆိုတဲ့သိခြင်းကစောင့်ရောက်ဆက်ကျင်ပြီးတော့အကျိုးတရားတွေကအကွာချဘူးလားကွာချတယ်သဗ္ဗဓမ္မတည်းပဲအဲ့ဒါကွာချတာပြောဦးမယ်အဲ့ဒါကွာချတာကဘာလဲဆိုတော့အဲ့ဒီပါဌာရင်းနောက်တစ်ပါးတော့ပေါ့နော်ဒီကျင့်ပုဂ္ဂိုလ်တို့ဒီပပ္ပံ၄လေးရည်နေကြဆုံးဤရှင်သူမေ့ရည်သောတတ္တဝါတို့သည်ကထာကတာသေဒပုံဖြစ်သူအပ္ပပ္ပတာအမေရောပုဂ္ဂိုလ်တို့ဤနတ်မြတ်သည်မတည်နိုင်ရလေပုံအတိပ္ပယ်ပြန်ပြောမယ်အတိပ္ပယ်ကဘာပြောတာလဲဆိုတော့မေ့ရည်တဲ့ပုဂ္ဂိုလ်ဤသင်္ကလူမျိုးအမေရောပုဂ္ဂိုလ်ဤမတည်နိုင်ဘူးတဲ့သူတို့ကမေ့တဲ့ပုဂ္ဂိုလ်ဤအသေးဆိုးတယ်မျိုးအမေရောပုဂ္ဂိုလ်ဤအသေးမဆိုးနိုင်ဘူးမေရောသူနဲ့မမေရောသူရဲ့ခြေရင်းတရားဟာဘယ်လိုမှမတူဘူးလို့ပြောတာ။မေရတဲ့ပုဂ္ဂိုလ်ကဉာဏ်တော်အချင်းခြေကနေရောက်တော့မေရောအကုသိုလ်ကလည်းပြုပြီတာပေါ့။ကုသိုလ်မေမှာတော့အကုသိုလ်ပြုတာပေါ့ဗျာ။ဟုတ်တယ်မို့လား။အဲအကုသိုလ်ပြုနေတဲ့အခါပြုနေပါလိမ့်မယ်။ကြောင်းပါလိမ့်ခြင်း။ကုသိုလ်တရားတွေမလုပ်ပြီးတော့ငါတန်ဖိုးရှိတဲ့ဘဝကိုရပါတဲ့ခြင်းနဲ့ငါမလုပ်ခဲ့တဲ့ခြင်းကုသိုလ်ဘဝကဆုံးတော့မယ်၊ပြေတော့မယ်၊ဘာမှလည်းမနေရမလုပ်ခဲ့ရဘူးလို့ဟောတောင်းတဲ့သူမကူရနိုင်ဘူးလား။ကူရမယ်။အဲ့တော့သူ့ရဲ့စီရင်ကကောင်းနိုင်တာကောင်းတယ်ဘောတော့တကယ်ယူရှိနေတယ်မိနေတဲ့ပုဂ္ဂိုလ်ကအစွဲကြီးတယ်အစွဲကြီးလို့ရှိရင်ခွဲလာနေမှာတရားတော်ရှင်းနေတယ်ဟုတ်လားဒါကြောင့်မိရောပုဂ္ဂိုလ်ရဲ့စိတ်ကြီးကအင်္ဂဒန်ရှင်းနေတယ်လောဘတွေဒေါသတွေနဲ့တင်ရတာဟုတ်လားအဲ့လိုမိရောပုဂ္ဂိုလ်ကအသေးဆိုးတဲ့အတွက်ကြောင့်သူ့ရဲ့အနာကလာရအောင်ကောင်းနိုင်မှာမလားအကောင်းဆုံးဒါကြောင့်မိရဲ့ပုဂ္ဂိုလ်ရဲ့စိတ်ကြီးကအဲ့လိုဆိုးရတယ်မကောင်းဘူးပေါ့မမိရောပုဂ္ဂိုလ်ကျတော့အဲ့လိုဆိုးရတယ်မကောင်းတဲ့စိတ်ကြီးမျိုးအတိအကျဘုရားဟုတ်တာပေါ့မသိတဲ့ပုဂ္ဂိုလ်ကသိလည်းမတတ်နိုင်ဘူးသူကပြိဏာကိုသိရမယ်ဆိုတာပေါ့ဒါကြောင့်မသိရင်အစပြီးတော့အကုသိုလ်ကိုရှောင်နေကုသိုလ်ကိုတတ်နိုင်နေတော့ပြည်တယ်ဘုရားမကောင်းတဲ့ဒုက္ခတွေနဲ့မကောင်းတဲ့ကြံပက်တွေနဲ့လူတိုင်းသိကြရတာလေသိဖို့လို့သူသိနေတာအဲ့ဒါဆိုသိခြင်းတရားကိုဟောနားနဲ့သဘောပေါက်တဲ့သဘောမရှိဘူးလားသိရင်ပြီးတော့မသိတဲ့ပုဂ္ဂိုလ်ဆိုတာအစွဲနေဟုတ်လားဘာလို့ဆိုခန္ဓာရဲ့သဘောကိုသိပါများနေတော့ကနာသင်္ကန်းနေရာရှိဘူးလို့မမေ့တဲ့ပုဂ္ဂိုလ်နဲ့တူရမလားမတူဘူးသူကအသိကြီးတာပေါ့ဟုတ်လားအဲဒါမမေ့တဲ့ပုဂ္ဂိုလ်ကအသွေးနေတယ်အသွေးနေတဲ့အဲဒါဖွဲ့ပေါ်ကနေမှသက်သာတယ်ဟုတ်ရလားအဲဒါကြောင့်ဒီသဘောဆိုတော့မေ့တော့ပုဂ္ဂိုလ်ရဲ့သိခြင်းနဲ့မမေ့တော့ပုဂ္ဂိုလ်ရဲ့သိခြင်းဆိုတာအတူဘူးသိခြင်းပြောရင်မေ့တဲ့သူကအသိဆိုးတယ်မမေ့တဲ့သူကအသိကောင်းတယ်အဲဒါဦးဇင်းတို့အခုသက်သေးပြောလိုက်တာနော်အမေတော့အပမာဏတရားကမတရားနေပါရဲ့အကြောင်းမေ့နေတာကတော့သိခြင်းရဲ့အကြောင်းဟုတ်လားနောက်ပြီးတော့မေတော့ပုဂ္ဂိုလ်ရဲ့သိခြင်းကသိခြင်းဆိုဟုတ်လားမမေတော့ပုဂ္ဂိုလ်ရဲ့သိခြင်းကသိခြင်းကဒါကြောင့်အနာသောပုဂ္ဂိုလ်ကလားသိနေတယ်အဲ့တော့မမေ့ခြင်းရဲ့အံပုဂ္ဂိုလ်နားလည်မှာမမေ့အောင်သိခြင်းနဲ့သိကပေါ့ပါဘူးဟုတ်လားခုမမေ့ခြင်းရဲ့အံပုဂ္ဂိုလ်ကြိုးပြနေတာဦးဇင်းကနော်အဲ့တော့ဒီမြတ်စွာဘုရားဟောတဲ့အတိုင်းမေ့ခြင်းရဲ့အပြည့်အနာကနဲ့ရှင်းပြီးတော့ပြောတာဟုတ်လားနော်နော်ဒီဦးဇင်းကတော့တက္ကနာပြောဖို့မယ်ပေရင်မပေရင်ကိုရှင်းပြီးတော့ပြောတာပါအပ္ပပ္ပသောပပ္ပစီသူတုတ်တိသူဘဟုတာလည်းတော့အပ္ပလသောစီကသောဟိတဝါယံဒီသူနေတာသောတဲ့ကာထာလေးတစ်ခုရှိတယ်ဒီဘက်ကပါလဲဆိုတော့ဟိုအိတ်ယောနေတဲ့သူကိုလို့တဲ့သူကအသာရရာသာတယ်လို့ပဲမိနေတဲ့သူကမိနေတဲ့သူကအသာရရာသာတယ်ဆိုတဲ့အိတ်တယ်ဒါဦးဇင်းကနေတဲ့ကိုအတိအကျညမပြန်ပြီးတော့ပြောတာကိုအလေးပဲပြီးလဲပြောတာနော်ဟုတ်လားအိတ်နေတဲ့သူနဲ့နိုးတဲ့သူနဲ့မပါထားဘူးလားအော်ကျတာပေါ့ပြိနေတဲ့သူကအသေးပေါ်လို့အိတ်ဒီမှာဘဝရဲ့ညုံခြင်းနဲ့ဘာတို့တက်မှာလဲရှင်လေအိတ်နေတဲ့အိတ်ပါဟုတ်လားအ ဲ့လိုပဲမိနေတဲ့ပုဂ္ဂိုလ်ဟာအိတ်နေတဲ့လူနဲ့တူတယ်ဆိုတဲ့အနေအထားပဲမမိတဲ့ပုဂ္ဂိုလ်ကတော့ဇိုးကြနေတဲ့လူနဲ့တူတယ်ပေါ့ဒါပြမဥပမာနော်ဒါကပါချက်ပြောလဲဆိုတော့အပ္ပကသောဝတိကသောတဲ့တိကသောမိမနာဟိမြာအာသနတိလို့နဲ့အာဂါမိငင်းသည်အပ္ပကသောဝအာမရှိပိန်ချုံနေတဲ့ငင်းပုဂ္ဂိုလ်ကိုခံထားခဲ့ပြီးတော့တွားလိုက်တယ်လို့ငင်းအရင်ကောင်ရှင်းသွားတယ်ဆိုကိုကငယ်ရွယ်စဉ်းစားနေတဲ့သတ္တမမှာအာဂါမိငင်းဟုတ်လားဒီလိုကပါလေငင်းသိကြာလေကွာလေသူတို့တွေကမကွာဘူးလားကွာတယ်ကိုကမတော့ကိုနေရမှန်းကိုမသိတော့ဘူးဟုတ်လားအဲ့လိုပဲပညာရှိတဲ့မင်းမပြောတဲ့ပုဂ္ဂိုလ်ကြီးကမင်းပြောတဲ့ပုဂ္ဂိုလ်ကြီးကိုတရားကြီးမှာထားပဲပြီးတော့သူတို့ကတော့နိဗ္ဗာန်ကိုသွားကြတယ်ငင်းကြရအောင်သွားကြတယ်လို့ပြောတာဟောင်းတယ်တော့ဒီကံတည်းဟုတ်လားအဲဒါကြောင့်မသိတဲ့ပုဂ္ဂိုလ်ကမိတဲ့ပုဂ္ဂိုလ်ကိုအင်္ဂဏသာနဲ့အိတ်ကျော်နေတဲ့လူကိုနိုးတဲ့လူကသာသာရင်ရသာလူမျိုးငင်းပိန်ကိုအင်္ဂဏအားသနဲ့ကြည့်လို့နဲ့အာရမီငင်းအောင်ခြံထားခဲ့ပြီးတော့သွားတဲ့လူမျိုးတန်တရာအတော့မှာလိုက်တဲ့လူတွေကိုခြံထားပြီးတော့ပညာရှိတဲ့အိတ်ကျော်လူတွေကငင်းကြရကိုသွားကြတယ်ဆိုတဲ့အိတ်ပဲပေါ့ဟုတ်လားဒါကြောင့်ဒီလိုဒီကုန်းကျပါတာလေးတစ်ခုရုပ်ပြီးတော့တရားကိုဆုံးဖြတ်တော့မှာနော်ဒီကုန်းကျပါတာကပါလဲဆိုတော့အပမာဒဟတောဘိကုပမာဒိဘယတတိဝါအပဘောပရိဟာနာယနိဗ္ဗာန်သေဝသတိစီနော်ဒီလိုကပါလဲဆိုတော့ပမာဒိမိမိရဲ့ခြင်းနဲ့ဘယတတိဝါဒီအန္တရာယ်လို့ဖြစ်နေပြီးတော့အပမာဒဟတောမိမိရဲ့ခြင်းနဲ့ကြော်မှုရည်နေတော့ဒိဋ္ဌိယဟန်တိအပဘောပရိဟာနာယပရိဟာနာယသူ့ရုပ်ခြင်းကအပဘောတစ်ခါနိဗ္ဗာန်တေဝနိဗ္ဗာန်သီတာနဲ့သတိစီနေပြီအဲ့ဒါနဲ့အပမာဒဝတ်မှာလာတာပဲအဲ့တမောလာတဲ့ကဏ္ဍကြီးရုပ်ပြနေတယ်ဦးနေဟုတ်လားဟာပြောတယ်အိတ်တွေကမိမိရောခြင်းကိုဒေအန္တရာယ်ကြီးကိုမြင်ရမယ်တဲ့နော်မိမိရောခြင်းကတော့ကြုံမှုဉာဏ်ကောင်းတယ်လို့မြင်ရမယ်တဲ့ဟုတ်လားအဲ့ဒါလိုပြောမြင်ပြီးတော့မိမိရောခြင်းကိုဒေလို့ရှိမိမိရောခြင်းကိုကြုံမှုပြီးလို့နေတဲ့ပုဂ္ဂိုလ်ဟာအပ္ပဘောပရိဟာနာယသောကီလူရောသောကီလူရောသောပုဒ္ဒနာလူရောသုယုတ်ရှင်အကြောင်းရှိမဆုံးရဖို့တဲ့နိဗ္ဗာန်တေဝနိဗ္ဗာန်နဲ့တာနဲ့ဝါငင်းခြင်းခြင်းနဲ့တာနဲ့တန်ခိစီပြီးတယ်တဲ့ဟုတ်လားအဲကြောင့်ဒီကမှာပါလို့ဒီလိုနဲ့တွေ့နိဗ္ဗာန်နဲ့ပြီးခြင်းနဲ့မဆုံးရခြင်းကိုဆိုလို့ရှိရင်တစ်ချက်နော်မိမိရောခြင်းကိုသိလို့ရှိပါမယ်ဒါကြောင့်ရှင်အာဟာကအန္တရာယ်ရှိတဲ့အရာလို့ဟုတ်လားကိုမိနေကိုခံရမှာပဲဟင်ဟုတ်လားသူမေ့နေရင်သူခံရမှာပဲလေ။ကိုမေ့နေတာကိုသူကြည့်ရတဲ့တရားကိုလားသူကြည့်နေမှာမလား။မသိနိုင်ဘူး။ဟုတ်ရဲ့လား။အဲ့တော့မေ့လို့ခြင်းကိုဘေးလို့ရှုအမေ့မေ့လို့ခြင်းကိုကြုံ့ဝေ့နေမယ်ဆိုရင်သူရဲ့ခြင်းကမထိုက်ပါဘူး။အိမ်မှာနေပြီးပါလေ။ဟုတ်လား။ဒါကြောင့်ဗလာမောင်ဘုန်းတော်ကောင်းတို့လက်တော်ပြဝကြတော်မူခဲ့တဲ့အပမာဒဝတ်ထဲကကာတာလေးနေကိုအရင်တော့ဟိုလက်လန်းပြီးတော့ထုတ်ပြီးတော့ပြောပါဟုတ်လား။ဒီသတိအတော့ကတော့သွားကပြောလိုက်တယ်နော်။တောင်းကြည့်ရမှာဟုတ်လားဟုတ်လားနော်။သတိအကျဉ်းဆုံးကသတိတောင်းကြည့်ရမှာသတိရမယ်။သတိအကျဉ်းဆုံးကသတိတောင်းကြည့်မှာသူကြီးဖြစ်တော့သူကြီးနဲ့သူကြီးတန်တန်နေနိုင်တာဟုတ်လား။အင်းဖြစ်ဆက်သွားရမှာအချင်းချင်းနဲ့အခုအချင်းဒီဖို့ပဲသိကြတာနော်။အခုအကောင်းဆုံးဖြစ်အောင်နေလေးဖို့ဒီလိုကနေဒီလိုကနေကောင်းရင်အနာဂတ်ဟာအမြဲတမ်းကောင်းမှာပေါ့။ဖြစ်ရလား။အကျဉ်းရှိတာကဒီလိုပါမယ်မို့လား။မနေ့ကဘူးကျိုးနေလို့ရလား။ဟမ်တတိယလောက်တော့ဖြေကိုကျိုးနေလို့ရတာကိုပဲညီလာဟုတ်လားနော်အဲ့တော့အခုကောင်းအောင်နေဖို့အခုလောလောဆယ်တောင်းချင်ဖို့ဟုတ်ရလားအင်းဒါကတော့ဘုရားအကျိုးပေါ့နော်အင်းကျန်တဲ့ပုဂ္ဂိုလ်ရဲ့အတော်ကတော့တောင်းနေတော့အပမာဒကထာပေါ့နော်အခုလည်းအကျိုးရှိဖို့တောင်းလည်းအကျိုးရှိဖို့အတွက်ဒီလိုတရားဆိုတာအပမာဒတရားပါဆိုတော့ကိုဆွေးနွေးနေတဲ့အပတ်ပြီးတော့ဒီနောက်ကောင်းတော့ကောင်းလို့ဒီလိုချင်းကိုပေးလို့ရှိနိုင်ကြပါစေအမေမေရောခြင်းမှာပြုံးပွေပြီးတော့အဆွေရကြသောနိဗ္ဗာန်နဲ့နေကြသောပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေလို့ဒီနေ့တော့ဆန္ဒပြုပြီးတော့ဒီသက်တော်ဆရာဆရာနဲ့ပြုကြပါနော်။ဒါတင်ပြတော့ပါနော် ဆန္ဒအလုံးစီလိုတဲ့စီလိုပါဖို့စီလိုကိုအရင်ပြီးတော့နေတာကိုစူတောင်းရအောင်အလုံးစက်တော်ရဲ့စီလိုပို့ပါမယ်။ဒီနေ့အလုပ်ကြမယ်နော်။အလုံးလိုက်စူကြရအောင်။